ရင်တက်စင်ထုတ်လုပ်နေတဲ့နိုင်ငံတကာကားကုမ္ပဏီတွေဟာဒီပါကနေရေအပိုပစ္စည်းတွေတွင်းခွင့်မရတော့တဲ့အတွက်အခုဇူလိုင်လထဲမှာသူတို့ရဲ့ထုတ်လုပ်ရေးလုပ်ငန်းအားလုံးနှီးပါကိုရပ်ဆိုင်းလိုက်ပါတယ်။ဒီလင်းမှာအမေရိကန်ဒေါ်လာအကျပ်ကျဲစားဖြစ်တဲ့ဧပြီလကစလို့စီးပွားရေးနဲ့ကူးတန်းဆောင်ဝယ်ရေးဌာနကကားတင်သွင်းထုတ်လုပ်ခွင့်ပါမစ်ကိုပိတ်ထားတာပါ။ဒီကြောင့်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုစံကျော်ပြပြပေးပါရှင်။
ရန်ကုန်ပြည်တော်စစ်ကမ်းမှာတက်ဆင်ထုတ်လုပ်နေတဲ့ဂျပန်ဆူဆူကီကားကုမ္ပဏီကရင်းပူပစ္စည်းတွေတင်သွင်းရမရတာကြောင့်သူတို့ရဲ့ထုတ်လုပ်ရေးကိုဒီအပိုင်းထဲမှာရပ်လိုက်ပါတယ်။အလားတူပဲပြည်တွင်းမှာအစဉ်အသင့်တက်ဆင်ထုတ်လုပ်နေတဲ့ SKD အမျိုးအစားကားကုမ္ပဏီစကူးလောက်လည်းအလားတူစင်ခေါ်မှုတွေနဲ့ကြုံနေရပြီးအများစုကလုပ်ငန်းရနာလိုက်ပြီးလို့ကားထုတ်လုပ်ရေးလုပ်ငန်းရှင်အတိုင်းဝန်ကပြောရို့ပြောပါတယ်။မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင် MIC ဘက်ကလုပ်ငန်းလုပ်ခွင့်ပေးတာပေမဲ့အခုနှစ်ဆန်းမှာတွင်းကုန်လိုင်စင်တွေကန့်တမှုကြောင့်အခုလိုအခက်အခဲတွေကြုံလာရတာလို့မော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးအတင်းဥက္ကဋ္ဌဦးစော့ထိုက် ARV ကိုပြောပါတယ်
။ brand ညာကိုနိုင်ငံတကာ brand ရှိတဲ့ကားတွေတော့ကျွန်တော် process တိုင်းလုပ်ရအောင်ဗျာ။သူပစ္စည်းတစ်ခုမှ3လလို့6လလို့မှာဆန်းရောင်းအောင်ကျွန်တော်တို့ကရိုက်လို့ကျွန်တော်တို့ကတော့လုပ်ငန်းရှင်တွေကတော့ဒီကအဲ့ဒီအချိန်မဲ့စိတ်ရုံနဲ့တော့အချိန်မဲ့ပါသူက process ကတော့ရေးတိုင်းမသူကဆက်ပြီးတော့ထုတ်ချင်တာပေါ့နော်။လက်ရှိဒေါ်လာဝယ်ဝင်ရတာနဲ့ကျွန်တော်ဒီသင်းတွေဒီအားလုံးကိုချိန်ညှိလာလဲဆိုတော့ကျွန်တော်တို့ဒီ SK ကုမ္ပဏီစိတ်ရုံမှာရှိရလို့တမားရေးတို့ရဲ့ list တွေတော့ဒီစိတ်ရုံနဲ့တာဝန်ယူပါတာလို့
Suzuki, Nissan, Hyundai, Kia, Reliance, Nissan, Soyuz, Ford, Yutong, Ford, Isuzu စသဖြင့်ဂျပန်ကိုရီးယားတရုတ်အမေရိကန်ကားကုမ္ပဏီ10ခုကျော်လောက်ပြည်တွင်းမှာရင်းနှီးမြှုပ်နှံမှုလုပ်ကိုင်နေကြတာပါတရုတ်ကုမ္ပဏီတွေကတော့2018နောက်ပိုင်းမှာပြည်တွင်းကိုဝင်လာတာဖြစ်ပါတယ်ဒီကုမ္ပဏီတွေကတစ်စစ်တင်ရောင်းချတဲ့ကုစရိုးတွေလည်းလက်ရှိမှာသူတို့ရဲ့အကြောင်းစင်တာတွေကိုပိတ်ထားရပါတယ်တချို့ကတော့လက်ကျန်တွေဆက်ပြီးရောင်းနေရတယ်လို့ကားလုပ်ငန်းရှင်တူဟာဗီဒီယိုပြောပါတယ
်ဒီ SKD ကားတွေကဒီတရုတ်ကားကိုရီးယားကားဆိုရင်စနစ်ကိုပြန်ညအစီး900နဲ့900ကျားကျောင်းပါဒီဘန်ကူဂျူဒီယိုအခုဒီမှာဟိုကားတက်တယ်ဆိုတာကအရင်လက်ကျန်သက်စင်ပြီးသားလက်ကျန်ချော့တယ်ပဲဒီဈေးကွက်တွေကိုပြောပို့နေတာပြန်ရောင်းနေတာအစ်စ်ထပ်ပြီးတော့ဝင်တော့အခုဒီမှာဒီချော့ရတဲ့ပုံသွားပြီဆိုတော့စုံတုံများလို့ပုံစံသွားတယ
်ပြည်တွင်းတက်စင်ထုတ်လုပ်တဲ့ SKD အမျိုးအစားဂျပန်တရုတ်ကိုရီးယားကားတွေရဲ့ရောင်းဟာ2018-19မှာအနည်းဆုံးရောက်ခဲ့ပြီးရင်းအစီးရေ2000နီးပါးထုတ်နိုင်ခဲ့တယ်လို့ကားထုတ်လုပ်တဲ့လုပ်ငန်းရှင်အချို့က VOA ကိုပြောပါတယ်2016ခုနှစ်ကလေးကပြည်တွင်းမှာ SKD ကားတွေစထုတ်ခဲ့တာဖြစ်ပြီးလက်ရှိထိအစီးရေ6000လောက်ရောင်းချထားပါတယ်ဈေးကွက်ထဲမှာ American Dollar ကိုမြန်မာကျပ်ငွေ2100လောက်ရှိနေပြီးကားတင်သွင်းတာလည်းမရှိတဲ့အတွက် SKD အမျိုးအစားကားတွေကရခင်ဈေးထက်30ရာခိုင်နှုန်းလောက်တက်သွားပါတယ်ပြည်ပကတင်သွင်းတဲ့ကားတွေဆိုရင်တော့80ရာခိုင်နှုန်းလောက်ထိဈေးတက်နေပါတယ်